အားလုံးပဲမင်္ဂလာပါမကြာခင်မှာ2020ခုနှစ်ကုန်ဆုံးပြီးတော့နှစ်သစ်ခုပြောင်းတော့မှဖြစ်ပါတယ်ဒီ2020ခုနှစ်ဟာဒီတစ်ကမ္ဘာလုံးကိုဗစ် -19 ကာယရောဂါတန်ဆိုးကြီးကိုဆိုးဆိုးဝါးခံခဲ့ရတဲ့နှစ်တစ်နှစ်ဖြစ်ပါတယ်ကျွန်တော်တို့ VOA ဝိုင်းတော်သားတွေအနေနဲ့လည်းရုံးမတက်ရပဲဒီနေနေကနေပဲလှုပ်လှုပ်ကြရတာခုဆိုရင်လအတော်ကြာသွားခဲ့ပြီဖြစ်ပါတယ်ဒါမှလည်းနှစ်စဉ်တင်ဆက်ပေးနေကြဒီနှစ်ကုန်မှာမြန်မာနိုင်ငံရေးမှာဖြစ်ပေါ်ခဲ့တဲ့အရေးကြီးကိစ္စတွေကိုသုံးသပ်တင်ပြတဲ့အစီအစဉ်ကိုတင်ဆက်ပေးချင်ပါသေးတယ်ဒီအတွက်တော့အထူးတလဲမိတ်ဆက်ပေးကြမလို့ရဲ VOA မြန်မာပိုင်း editor ဦးကျော်စံသားနဲ့အတူကျွန်တော်ကဆွေးနွေးသုံးသပ်တင်ပြချင်ပါတယ်။ Okay မင်္ဂလာပါအင်္ဂိနေကောင်းတယ်နော
်။ကောင်းပါရဲ့ကိုင်းဆန်းမင်္ဂလာပါ
။ Okay ခင်ဗျာဒီကျွန်တော်2020အတွင်းမှာပေါ့နော်ဘာတွေဖြစ်ခဲ့တယ်ဆိုတာကိုစပြီးတော့ရေးတွက်မယ်ဆိုရင်ဒီ ICJ နဲ့စပြီးတော့ရွေးကောက်ပွဲနဲ့အဆုံးသတ်တယ်လို့ပြောရင်ရမလား
။မှန်ပါတယ်ဒီကြားထဲမှာကိုင်းဆန်းဒီတိုင်းမှာပြောထားတဲ့ COVID ကာယရောဂါအကြောင်းရဲ့နောက်လက်နက်ကင်ပဋိပက္ခတွေအစီမြင့်တက်လာတာရဲ့ငင်းငင်းရေးဆွေးနွေးပွဲကိစ္စတွေရဲ့အဲဒီနောက်ဆုံးမှာတော့ရွေးကောက်ပွဲအလွန်မှာဒီအင်းနဲ့လက်နက်ကင်ပဋိပက္ခအစီအစဉ်နဲ့ကြာသွားတယ်ဆိုတဲ့ကိစ္စတွေနဲ့အဆုံးသတ်မယ်လို့ယူဆပါတယ
်ပရမာလုံးနေတယ်ပေါ့နော်တကယ်တော့ဒီရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတတ်ဖြတ်တယ်ဆိုပြီးတော့ဒီမြန်မာကိုကမ်ဘီယာကနေဒီဆွဲချက်တင်ခဲ့တာကို ICJ ကကြားနာစစ်ဆေးတာဒီ2019ဒီဇင်ဘာပေါ့နော်ကျွန်တော်ဒီ The Hague မှာသွားပြီးတော့ကျွန်တော်တို့ကိုယ်တိုင်သတင်းသွားယူခဲ့တာမှတ်မိအောင်ပဲထင်ပါခင်ဗျာ
ဟုတ်ပါတယ်အဲ့မှာမြန်မာနိုင်ငံကိုစားအတိုင်းမြန်မာပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကသွားချေပါပါတယ
်ပထမတစ်ချက်ပြောချင်တာကတော့ရူဟင်ညာ threat သုံးနှုန်းကိုမြန်မာဘက်ကလက်မခံပါဘူ
းရူဟင်ညာတွေအပေါ်မှာမြန်မာစစ်တပ်ကဒါလူမျိုးလုံးတပ်ဖြတ်ခဲ့တဲ့ဆိုတော့ဂမ်ဘီယာရဲ့ရှောက်လွှဲချက်နဲ့မြန်မာဘက်ကပြန်လည်ရှောက်လွှဲချက်တွေကိုလက်ခံကျနာပြီးနောက်2020 January 23မှာ ICJ ကဆုံးဖြတ်ချက်ချပါတယ်အဲ့မှာဂျာဖြတ်လုပ်ထုံရမယ့်အစီအစဉ်လေး provisional measure ဆိုပြီးတော့ genocide ပြင်းနိုင်တဲ့အခြေအနေကိုမြန်မာဘက်ကဟန်တာပေးဖို့နဲ့ကျွလွန်ခဲ့တဲ့လူရက်တွေအတွက်စစ်စေးအထောက်အထားတွေကိုမဖြည့်ဆည်းဖို့စတာတွေပါဝင်ပါတယ်ပြီးတော့လှုပ်ဆောင်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့လည်း6လတကြိမ်အစီရင်ခံရမယ်လို့သူကဆုံးဖြတ်ထားတာဖြစ်ပါတယ
်ဂမ်ဘီယာတရားရေးဝန်ကြီးမစ္စတာတမ်ဘာဒူးကမလာရောငါ VOA နဲ့တွေ့ဆုံမင်းမြန်ဝင်ရတဲ့အခါမှာအမှုပြင်ဆင်မှုနဲ့ပတ်သက်ပြီးအခုလိုပြောကြားခဲ့ပါတယ
် The court granted the provisional measures but that is not the end of the case.We still have to prove our case against Myanmar.
ပြည်ဟောင်းကဂျာပြတ်လွှတ်ဆောင်မဲ့အချက်တွေကိုချမှတ်ထားပါတယ်။ဒါပေမဲ့ဒါကအမှုပြီးသွားတာမဟုတ်သေးပါဘူး။လူမျိုးလုံးတပ်ဖြတ်မှုကျွလွန်ပါတယ်ဆိုပြီးမြန်မာဘက်မှာကျွန်တော်တို့ဆွဲထားတဲ့အမှုတွေတက်တည်ပြရအောင်မှာပါ။ဆိုတော့စုံစမ်းစစ်ဆေးစရာတွေ၊သုတေသနလုပ်စရာတွေတက်တည်ထောက်ထားစုစည်းရတယ်။ကျွန်တော်တို့အမှုကိုခိုင်မာအောင်တက်တည်ပြဖို့ပြင်ဆင်စရာတွေလည်းအများကြီးရှိပါတယ်။ဒါတွေလုပ်နေပါတယ်။ကြိုးစားပန်းစားလည်းလုပ်နေပါတယ
်။ဆိုတော့ဒီမြန်မာဘက်ကရောဘယ်လောက်ထိလိုက်နာဆောင်ရွက်မှုတွေရှိခဲ့ပါလဲခင်ဗျာ။
မြန်မာဘက်ကတော့ဒီ6လတကြိမ်အစီရင်ခံစာတင်သွင်းရမယ်ဆိုတဲ့ပတ်သက်ပြီးတော့
ပထမတကြိမ်တော့တင်သွင်းခဲ့ပြီဖြစ်ပါတယ
်။ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံသဘောတူညီချက်လည်းရယူထားပါတယ်။ဒါပေမဲ့ပြန်လာတဲ့လူကတော့မရှိတော့ပါပဲ။မြန်မာဘက်ကထိထိရောက်ရောက်လိုက်နာလုဆောင်ခြင်းမရှိဘူးလို့ဝေဖန်မှုတွေလည်းထွက်နေပါတယ
်။မေလ23ရက်နေ့မြန်မာက ICJC တင်သွင်းရတဲ့အစီရင်ခံစာနဲ့ပတ်သက်ပြီးစင်နာဂီလူမှုသဟဇာဒဖော်ဆောင်ရေးအဖွဲ့အကူသက်ဆွေဝင်းကိုမေးမြန်းခဲ့တဲ့အခါဆိုရရဒီကိစ္စအပေါ်သဘောထားကိုသူကအခုလိုမြင်ပါတယ
်။သူကတော့ရှင်းကျင်တဲ့အနေထားရှိပါလိမ့်မယ်။ရှိမှရလိမ့်မယ်။အဲတော့မှလည်းဒီအစိုးရ credibility တက်မှာပေါ့နော်။ဒါသူတို့ရဲ့ဒီကုန်လိခါလေးပြန်တက်လာမှာဖြစ်တဲ့ကြောင့်မို့လို့ဒီရှင်းကျင်မဲ့အနေထားရှိပါလိမ့်မယ်။သို့သော်ဒီကိစ္စမှာကဒီတက်တဲ့အစိုးရနဲ့ကြာပြည်လေဖို့အတွက်ကအင်မတန်ရည်ကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလက်ရှိအနေထားအရာကပါလေ။သူကကိုယ်တိုင်ကတက်ကို control လုပ်ဖို့အတွက်ကခက်တယ်ဟာမရှိတဲ့အခါကျတော့ဒီကမှဒီဟိုအချက်တည်းတစ်ခုရှိမှာကျွန်တော်နားလည်ပါတယ်အဲ့ဒါမျိုးဖြစ်နိုင်တယ်ဆိုတာတော့ဒါအဖိုးရောကျွန်တော်နားလည်ပြီးပြီးရတယ်သို့တော့ဟိုနှုတ်ပိတ်မနေဘူးလို့ပါတယ်နော်ဒီအဖိုးရတာဝန်ရှိလူတွေကဒီကိစ္စနဲ့ပတ်သက်ပြီးတော့ငါတို့ရောဒီလိုမျိုးရည်ရည်ပို့လို့လေငါတို့ရောဒါမျိုးတွေဖြစ်ဖို့လို့ရဆိုပြီးတော့ဒီခုနကပြောတဲ့နိုင်ငံရေးတန်လိုက်ချောင်းတော့ကျွန်တော်တို့လို့လို့မရသေးတဲ့ကိစ္စမျိုးအခက်ခဲအများရှိမှာဒါကျွန်တော်အားလုံးနားလည်သို့တော့ဒါပေမဲ့ဒီအောင်အောင်မရောက်ရအောင်သွားမယ်ဆိုတဲ့ဒီရည်မှန်းချက်ဒီခိုင်မာတဲ့ရည်မှန်းချက်တစ်ခုဒီခိုင်မာတဲ့တန်လိုက်ချက်တစ်ခုတော့ကျွန်တော်တို့ဒီပြည်သူတွေကိုနိုင်ငံတကာကိုဒီထိထိရောက်ချပြနိုင်ဖို့လိုတဲ့အခြေအနေလို့ထွက်ပါတယ
်။အရေးကြီးတာကကိုရင်းခန့်ရေဒီပြဿနာကအခြေခံစစ်မြစ်ကိုဖြစ်စင်းဖို့လိုအပ်ပါတယ်။တစ်ချိန်လုံးကဒီလူအဆိုင်ဝိုင်းတစ်ခုဟာသဟဇာဒါဖြစ်ပြီးတော့ညင်းညင်းညံ့ညံ့လက်တွဲပြီးတော့နေထိုင်လာခဲ့ကြပါတယ်။အဲ့ဒီအခြေအနေမျိုးကိုရအောင်တစ်ဖြည်းဖြည်းပြန်သွားမယ့်ကိစ္စဖြစ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျ။ဒီပြဿနာရှိနေတုန်းမှာပဲကျွန်တော်တို့အာကိုဗစ်ကာယရောဂါဖြစ်လာတာကကျွန်တော်ဟန်တာတစ်ခုဖြစ်သွားတယ်လို့ဆိုရမှာပေါ့နော
်မှန်ပါတယ်ကိုဗစ်ကာယရောဂါကဒီကိစ္စအတွက်သာအဟန်တာမဟုတ်ပါဘူးတကယ်တော့မြန်မာနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးကိစ္စရအားလုံးအတွက်အဟန်တာဖြစ်သွားခဲ့ပါတယ် တကဘာလုံးကိုထိခိုက်တယ်ဆိုပေမဲ့မြန်မာနိုင်ငံလိုဆင်းရဲတဲ့နိုင်ငံကပိုပြီးအထင်နာပါပေါ့ကိုဗျာ။နိုဝင်ဘာမှာကျင်းပဖို့ရှိတဲ့ထွေထွေရွေးကောက်ပွဲတော်မှာဒီကိုဗစ်ကရောကရောကျင်းပနိုင်ပါမလားဆိုတဲ့မေးခွန်းတွေမကျင်းပဖို့ကန့်ကွက်တာတွေရှိခဲ့တယ်လို့မဲဆွဲတဲ့အခါမှာပါတီကြီးတချို့ကတန်တားထားတဲ့တာမြင့်ချက်တွေကိုဖောက်ဖျက်ပြီးစီယုံမဲဆွဲခဲ့တဲ့ဆွဲဆွဲချက်တွေအများကြီးပေါ်ထွက်ခဲ့
တယ်။တရားပြည်နယ်မှာမဲဆွဲစဉ်ကာလ NLD ရဲ့လှုပ်ရှားမှုတွေနဲ့ပတ်သက်လို့ကရနီလူခွင့်အဖွဲ့ကကိုဗညာကအခုလိုပြောပါတယ်။
ဒီနေ့က NLD ကနေလိုက်ကော်မျိုးပေါ်မှာလူရင်အထောင်နဲ့ချီပြီးတော့မှကျွန်တော်လက်လက်စီယုံနဲ့ထက်မှာဘာတွေ့ရလဲဆိုတော့ကျွန်တော်တို့ရှမ်းပြည်နယ်တောင်ပိုင်းကကျွန်တော်တို့ဒီပုဂ္ဂိုလ်တွေအများကြီးကျွန်တော်တွေ့တာရှိပါတယ်အဲ့တော့ဒီပြည်နယ်ထဲကိုဘယ်ဘယ်ရှမ်းပြည်နယ်တောင်ပိုင်းလို့ပြောလိုက်ရင်ကျွန်တော်ဖေခုံမကဘူးကျွန်တော်အခြားတခြားတော့ဒီရှမ်းပြည်နယ်ကနေတောင်ပိုင်းကမြို့တွေကနေကျွန်တော်တို့ဟိုပါလာနိုင်တယ်ဒီကိုဗစ်ကဒီလိုမျိုးဟိုပါတီနိုင်ငံရေးစီယုံမှုဒီစင်စ်ကျွန်တော်ပြတ်သွားလာမှာကိုအရာဆိုရင်လေ
လူပေါင်းစည်ဒီမိုကရက်တစ်ပါတီဒေါ်နှင်းနှင်းဖွေးရလဲရွေးကောက်ပွဲမဲပြီးမဲ့နေ့ကအင်တာဗျူးမှာသူကအခုလိုပြောပြခဲ့ပါတယ
်ကိုဗစ်ဖြစ်လာတဲ့အခါမှာလဲဒီအနာယပါတီပေါ့နော်အနာယပါတီကနေပြီးတော့ထောက်မှန်ကူညီတဲ့အစီအစဉ်ကိုဣတရီကြားထဲမှာဒါလွဲမှားပြီးတော့ဒါကအစိုးရရဲ့အဲထောက်မှန်ကူညီမှုမဟုတ်ဘဲနဲ့အနာယပါတီရဲ့ထောက်မှန်ကူညီမှုဆိုတဲ့ပုံစံမျိုးနဲ့ကျေးဇူးတင်ပြီးတော့ဒီပေါ်မှာပဲမဲထည့်ရမယ်ဆိုတော့အတိမြင်မှအမြင်မှားတွေရှိပါတယ်အဲ့လိုမျိုးကိုတိတိကျကျကပြောနေတဲ့သူတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့အဲ့လိုမျိုးတွေကတော့သူတို့ကစိန်ခေါ်ချက်ကိုအားသာချက်ဖြစ်အသုံးချသွားတယ်လို့တော့ကျမကတော့မြင်ပါတယ်ရှင
်ပြမအေးဆောင်ချက်မှုအစင်းတင်ကြတဲ့မြန်မာနိုင်ငံအခြေအနေသိပ်ဆိုးရလိမ့်မယ်လို့စိုးရိမ်ဝေဖန်မှုတွေရှိခဲ့ပေမဲ့သင်တောက်တော့မဆိုးခဲ့ပါဘူးဒီကိစ္စနဲ့ပတ်သက်ပြီးဒီကိုဗစ်ကရောကိစ္စကိုနိုင်ငံတော်အတိုင်းအမံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ရဲ့ကံကြွယ်မှုကနိုင်ငံတကာချီးကျူးခဲ့ရပါတယ်တော်တော်လေးကောင်းတယ်ဆိုပြီးတော့တော့ဒါဟာရွေးကောက်ပွဲဒေါန်ဆန်းစုကြည်ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရွေးကောက်ပွဲနိုင်လာတာဟာလည်းပဲဒီကိုဗစ်ကရောကကံကြွယ်မှုဟာကံကြွယ်နိုင်ခဲ့မှုကအကြောင်းရင်းတရားဖြစ်တယ်လို့စုံစမ်းသူများဆိုကြပါတယ်သူ
အခုဒီနောက်နှစ်ပတ်သုံးပတ်အတွင်းမှာတကယ်လိုအပ်မှာတော့ quarantine နေရာတွေပဲနေရာရဲ့နောက်ပြီး quarantine နေရာတွေမှာတော့တည်တည်ချာချာပြင်ဆင်မှုတွေရှိရမှာအဲ့ဒီဟာကိုကျမရဲ့ဝန်ကြီးဌာနဥဆောင်ပြီးတော့လုပ်ပါမယ်အဲ့တော့ဟိုပြည်သူတွေဘက်ကလည်းပေါ့နော်တန်းနိုင်တဲ့ဖြောင်းဝိုင်းဝန်းပြီးတော့ကူညီကြပါသမီးပြောသလိုပေါ့ဌာနဆိုင်ရာပေါ့ဌာနတစ်ခုလည်းမဟုတ်ဘူးကျမရဲ့ဝန်ကြီးဌာနတွေတင်မဟုတ်ဘူးအုပ်ချုပ်ရေးတွေမဟုတ်ဘူးကျန်တဲ့ဌာနအသီးသီးကလည်းတန်းနိုင်တဲ့ဘက်ကနေပြီးတော့ပူးပေါင်းဆောင်ရွက်ဖို့အဲ့ဒါလည်းဟိုစီစဉ်လိုက်ပါမယ်အဲ့တော့အဲ့ဒါအရေးကြီးဆုံးပဲ
ဒီကိုဗစ်ကတော့တကွာလုံးနဲ့ဆိုင်တဲ့ပြဿနာပေါ့နော်ဒါပေမဲ့မြန်မာနိုင်ငံမှာတော့စီးရေးပရိပကတွေကြောင့်အိုးဆုံးခွာထွက်ပြေးအိုးရင်ဆုံးခွာထွက်ပြေးရသူတွေအတွက်ပို့ပြီးတော့စိုးရင်စရာဖြစ်ခဲ့ရတာပါဆိုတော့ဒီပြိပခတွေကလည်း2020ထဲမှာပို့ပြီးတော့ပြင်းထန်လာတယ်လို့ဆိုရင်ရနိုင်ပါလားခင်ဗျာ
2020အစောပိုင်းမှာပို့ပြီးပြင်းထန်ခဲ့ပါတယ်အထူးသဖြင့် AA နဲ့တက်မတော်အကြမ်းမှာပြိပခသိက္ခူစူးစူးဝါဝါဖြစ်ခဲ့ပါတယ်2020 February မှာဆိုရင်မြန်မာတက်မတော်ဟာရခိုင်မြောက်ပိုင်းကမြို့နယ်တချို့မှာအင်တာနက်ကိုပိတ်လိုက်ပြီးတော့ကြီးတတ်တာမကဘူးဒါရေဒတ်စနစ်မော်တွေစစ်လေယာဉ်တွေပါသုံးပြီးပြင်းထန်ထူးဆစ်ဆင်ခဲ့ပါတယ်တိုက်ပွဲတွေပြင်းထန်လာတဲ့အများအရသာတွေထိခိုက်ပျက်စီးများမှုတန်တရားကြောင့်နှစ်ဖက်ဖမ်းဆီးစစ်ဆေးမှုတွေရွာလုံးကျွတ်မိထုခံရမှုတွေအပြင်အိုးအင်းဆွန်ထွက်ပြေးရတဲ့ဒုက္ခတွေလည်းအဆင့်အတန်းများပြားခဲ့ပါတယ်။နောက်ဆုံးစီးရင်ရဆိုရင်ရခိုင်မှာဒီကိစ္စကြောင့်ဆေးပေးချောင်ဒုက္ခတွေနှစ်သိန်းလောက်တောင်ရှိခဲ့တယ်လို့သိရပါတယ်ခွန်ဟန်
။အင်တာနက်ဖြတ်တောက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ပလဲဝဒေတာကန်ကိုထွန်းနေက VOA ကိုအခုလိုပြောခဲ့ပါတယ
်။အော်တရေမသိနိုင်တော့ကျွန်တော်ဘယ်တော့မှပြောလို့မရဘူးလေဘယ်လိုမှတို့ပြောလို့မရဖတ်လို့လည်းမရဒီကားတည်းရေးနေတယ်မရဒီနောက်အဲ့ဒါအခက်အခဲများရှိပါတရေမရှိရတော့ကျွန်တော်တို့တော့ပို့ပြီးတော့ဘယ်လိုပြောမစိုးရင်စရာပဲပေါ့နော်ဒါဖြစ်နေပဲအချင်းချင်းဆက်ပြီးဖုန်းလိုက်ပြရတယ်လေ
အခိုင်ပြင်းတဲ့စစ်တွေစစ်ဆောင်စခန်းတွေကလူငယ်တချို့ကလည်
းခုအစိုးရအသက်လက်ထက်မှာကျွန်တော်ပြောချင်တာတကူကလည်းဆိုတော့အာဘယ်လိုပြောမလဲနေရာဒေသအကုန်လုံးရောညင်းညင်းချင်းချင်းနဲ့ဖြစ်အောင်လုပ်ပေးစေချင်ပါတယ်ခင်ဗျာပြီးလို့ရှိရင်ကိုရကိုရကိုစားကြီးပေါ့အာဘလောကကိုယ်ရဲ့မိမိရိုးရအလုတ်ကင်ကိုအလုတ်ကင်ဆက်တော့ပြီးတော့ညီညီချင်းချင်းနေရှင်ပါလေခင်ဗျအဲ့လည်းလည်းအဲ့ဒါလေးပဲလုပ်ပေးစေချင်ပါလေခင်ဗ
ျဒီတက်တက်တော်အနေနဲ့ရောဒီအစိုးရအနေနဲ့ပါပေါ့နော်ဒီတက်ဒီရခိုင်တက်တော်အနေနဲ့ရောဒီအကောင်းဆုံးဒီအဓိကဒီရခိုင်လူထုတွေရဲ့အဓိကဒီလိုအပ်ချက်အပိုင်းတွေကိုအကောင်းဆုံးနှိမ့်နိုင်ပြီးတော့ဟိုဟာသူတို့လေးတွေကိုအမြန်ဆုံးသူတို့နေရာကိုသူတို့ပြန်ရောက်အောင်လုံလုံခြုံခြုံနဲ့ဟိုဟာပြန်ရောက်နိုင်အောင်တော့အမြန်ဆုံးဒီနေ့ပြေဖို့မိတ္တရဲ့ကတောင်းဆိုချင်ပါတယ
်။အေအေနဲ့တိုက်ပွဲတွေပြင်းထန်လာတဲ့ကိစ္စကတခြားတိုင်းရင်းသားလက်နက်ကင်တွေပေါ်မှာဘယ်လိုရိုက်ခတ်မှုတွေရှိလဲခင်ဗျာ။ဥပမာတနည်းအားဖြင့်ပြောရရင်တော့ဒီတိုက်ပွဲတွေမှာတခြားတိုင်းရင်းသားလက်နက်ကင်တွေ ပါဝင်ပတ်သက်မှုရှိခဲ့ပါသလား
ဟုတ်ကဲ့ရိုက်ခတ်မှုတွေရှိခဲ့တယ်လို့ပြောမှာပါအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့လို့ခေါ်တဲ့ KIA TNLA နောက် MNDA ခေါ်တဲ့ကိုကန့်နောက် AA ဒီလေးဘွဲဖွဲ့စည်းရတဲ့အဖွဲ့ရဲ့နောက်တစ်ခါ UWSA ဝတ်တဖွဲ့ဦးဆောင်တဲ့ FPNCC ဆိုတာရှိပါတယ်အစီအရတော့ Federal Political Negotiation and Consultative Committee လို့ခေါ်ပါတယ်သူတို့ဟာ AA နဲ့ CA နိုင်ငံရေးမဟာမိတ်တွေဖြစ်ပါတယ် AA ပေါ်မှာတက်မတော်ရဲ့ထိုးစစ်ပြင်းထန်လာရင်သူတို့ဘက်ကလှုပ်ရှားဖိအားပေးတာတွေရှိခဲ့တယ်လို့သူတို့ကိုညဉ့်ညံ့ရေးဆွေးနွေးဖို့အစိုးရဘက်ကတက်မတော်ဘက်ကဖိတ်ခေါ်တဲ့ဟာမှလည်းပဲ AA ကိုမခေါ်တဲ့အတွက်သူတို့လည်းမခံပဲပယ်ချခဲ့တာတွေရှိပါခင်ဗျာဒီညမှာတစ်ခုပြောချင်တာကအဲဒီလေးဖွဲ့ပါတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တဲ့ USA ဝတ်တဖွဲ့ဦးဆောင်တဲ့ခုနှစ်ဖွဲ့ပါတဲ့ FPNCC ဟာစီမဟာမိတ်အစင်းနံကနိုင်ငံရေးမဟာမိတ်သဘောပူဆောင်ပါတယ်ပြီးတော့တရုတ်ရဲ့နိုင်ငံရေးအရာကျုပ်ကိုင်မှုအတိုင်းလိုက်ပါဆောင်ရွက်တယ်လို့သုံးသပ်ခံရတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ပြည်တွင်းသဘုံတွေကိုအပြတ်သတ်မချေမှုန့်နိုင်တာဟာသူတို့ရဲ့နောက်ွယ်မှာပြပအင်အားကြီးတွေရှိနေလို့ဖြစ်တယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ရုရှားရုပ်မြင်သံကြားနဲ့အင်တာဗျူးလုပ်တဲ့အခါပြောကြားခဲ့တာကိုကိုရင်ခံမှတ်မိပါတယ်ခင်ဗျာ
ကျမ်းပဲတောင်းရောက်သူWith regard to terrorism, we must begin by defining what terrorism is. It doesn't only involve armed groups that create chaos, kill people, or engage in illegal trade. Each terrorist group has support from a country defending its interests, and maybe not even one country. Terrorists need money to buy weapons, territory to deploy military bases, so it's obvious that someone is helping them.
AAC ကိုတရုတ်ကပေးတဲ့ဒီစစ်လက်နက်ပစ္စည်းတွေဆိုပြီးတော့အိန္ဒိယဘက်ကဖော်ထုတ်တင်ပြပြီးတဲ့မရှိမနှောက်မှာပဲသူကဒီလိုပြောခဲ့တာဗောနော်ဆိုတော့အခုတစ်ဆက်ထဲမှာပဲရွေးကောက်ပွဲကိစ္စကိုလည်းပြောအောင်ပါဒီ2000ဒါ2020အတွင်းအရေးကြီးဆုံးကိစ္စဖြစ်မယ်လို့ထင်ပါတယ
်ကျွန်တော်တို့ကအချိန်တုန်းကဆက်ဆိုးရခဲ့မှာနေခဲ့ရတာဟိုဒီဒီမိုကရေစီစနစ်မှာဟိုတိုင်းပြည်ကောင်းအောင်လုပ်နိုင်တဲ့အနေအထားမျိုးတွေဒီဟိုဟိုသူတို့လုံနိုင်မလို့ထင်လို့ပေါ့နော်သူတို့ပါတီကိုမဲပေးခဲ့တာဟုတ်ပါဘူ
းမမျိုးလေးဒီမဖောက်ရှိအခြေခံဥပဒေအရမှသိညံ့များစွာကသူမပါနိုင်ဘူးအခုဒီကိစ္စဒီတိုင်းရင်းသားတွေရဲ့ခင်းကြီးတွေကတော်တော်ဆုတ်ဆုတ်မှုရှိတယ်ဟုတ်
2015ကလည်းပေးဘူးပါတယ်ဒါပေမဲ့9နှစ်အတွင်းမှာတော့အားအကျဉ်းမှုကတော့တိတ်မရှိဘူးပေါ့ဒါပေမဲ့သူ့ကိုပဲဆက်ပေးခဲ့ပါတယ်အခုကတော့လေအဲဒါဆိုအမြန်လင်းချက်တော့ရှိတာပေါ့
ဒီရွေးကောက်ပွဲဟာတကယ်တော့2020အတွင်းမှာသာမကမြန်မာနိုင်ငံရှိခီးအတွက်ပါအင်မတန်အရေးကြီးတဲ့သမိုင်းဝင်ဖြစ်ရည်တစ်ခုဖြစ်ပါတယ်။မကျင်းပါဘဲကံကွယ်မှုတွေမဲဆွယ်စဉ်နောက်ပြီးတော့မဲပေးပြီးမမျှတမှုမသမာမှုတွေရှိခဲ့တဲ့ဆွဲဆွဆွဲချက်တွေကဆွဆွဲချက်တွေထောက်ပြတိုင်တန်းမှုတွေအများကြီးရှိခဲ့ပေမဲ့မြန်မာပြည်သူတွေကတော့နိုင်ငံတကာအစိုင်းအဝိုင်းကပါနောက်ဆုံးမှလက်ခံအတည်ပြုခဲ့ကြတဲ့ရွေးကောက်ပွဲဖြစ်ပါတယ်။မမျှတမှုတွေနဲ့ပတ်သက်ပြီးရွေးကောက်ပွဲကမရှင်နဲ့အစိုးရတို့အပေါ်မှာဝေဖန်ပြောဆိုခဲ့တဲ့တက်မတော်ကဝေးဦးစီးချုပ်ကလည်းဒီကောက်ပွဲရလတ်ကိုလက်ခံမယ်လို့ပြောကြလိုက်တဲ့အတွက်အဓိကတိုက်ခံဖြစ်တဲ့ပြည်ထောင်စုကြက်ခိုင်ဖွံ့ဖြိုးပါတီကဘယ်လိုပင်ဆက်လက်ကန့်ကွက်နေပေမဲ့ပြန်လည်ကျင်းပနိုင်မယ့်အဖြစ်မျိုးတော့ရလတ်နိုင်ရမရှိတော့ပါဘူးခင်ဗျာ
ကျွန်တော်တို့ပြည်သူ့ဆန္ဒနဲ့ချုပ်ပေါ်တဲ့ရလတ်ကိုလက်ခံဒါတော့ဒီလိုမှငင်းပယ်လို့မရလက်ခံနောက်နိုင်ငံသူနိုင်ငံသားတွေရဲ့ခံစားနေရတဲ့တော့ကဒါတွေကိုဘလို့ဖြေသိမှုတွေဒီကစဉ်းစားပြီးတော့လူဆောင်မှုဒီပါလေဒါတော့ကျွန်တော်တို့အတွက်အင်မတန်အရေးကြီးတဲ့အချက်ပ
ါဒီဒါမဲ့လည်းဟိုလုံခြုံရေးအကြောင်းပြချက်နဲ့ပေါ့နော်ဒီရွေးကောက်ပွဲမကျင်းပခဲ့တဲ့မဲဆန္ဒတချို့ကတော့ဒီမပြေလည်သေးဘူးလို့ပြောလို့ရမှာပေါ့နော
်ဟုတ်ကဲ့အဲ့ဒီအချိန်မှာ level ဒီ AA ကအဲ့ရွေးကောက်ပွဲမကျင်းပဖြစ်ခဲ့တဲ့ ਨੇ တချို့မှာရွေးကောက်ပွဲပြန်လည်ကျင်းပဖို့တောင်းဆိုလိုက်တော့တမတော်ကဒါကိုထောက်ခံပါတယ်ဒီဟာအင်မတန်ထူးဆန်းတဲ့သတင်းတပုတ်ဖြစ်ခဲ့ပြီးတော့ဆရာပါပါသတင်းကောင်းတပုတ်ဖြစ်တယ်လို့လည်းပြောရပါလိမ့်မယ်ဒီနေ့ဖို့အဲ့ပြီးတော့တက်မတော်နဲ့ AA တို့ဟာတိုက်ပွဲတွေရပ်ပစ်လိုက်ကြတာငင်းငင်းရေးမရှိလို့ဆိုတဲ့အကြောင်းပြချက်ဟာအတိတ်ပဲကင်းမဲ့သွားပါတယ်အခုနောက်ဆုံး46ကြိမ်မြောက်ရခိုင်ပြည်နယ်နေ့မှာတော့တက်မနိုင်ငံတော်သမ္မတဦးဝင်းမြင့်ကလုံခြုံရေးအခြေအနေရောင်းရွေးကောက်ပွဲမကျင်းပခဲ့တဲ့ရခိုင်ပြည်နယ်ကဒေသတွေမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲအမြန်ဆုံးကျင်းပနိုင်တဲ့အခြေအနေရောက်အောင်ဒီပုဂ္ဂိုလ်ရဲ့အဖွဲ့အစည်းရဲ့အားလုံးကဝိုင်းဝန်းကူညီဆောင်ရွက်ကြဖို့ပြောကြားလိုက်ပါပြီ။ဆိုတော့ NLD အနေနဲ့သူတို့ရှုံးနေမယ်ထင်လို့ဒီဒေသတွေမှာရွေးကောက်ပွဲမကျင်းပခဲ့တာဆိုတော့ဆွဆွချက်လည်းပြက်ပြက်သွားခဲ့ပြီလို့ပြောရပါလိမ့်မယ်ကိုကန
်။ရွေးကောက်ပွဲပြန်ကျင်းပဖို့ကိစ္စမှာပေါ့နော်ဒီဂျပန်ကဒီအထူးတ တန်တမန်ဒီမစ္စတာဆာဆာကာဝါကလာပြီးတော့ညှိနှိုင်းပေးခဲ့တာပေါ့အဲ့ဒီအဲ့ဒါကကိုအခုကျွန်တော်ဘလောက်ချိန်နေ ထိရောက်နေပြီလဲဆိုတော့ပြောလို့ရမယ
်ဟုတ်ပါပထမတစ်ချက်ကတော့ဒီဂျပန်ဟာဒီအရေးမှာစစ်ဆက်ပြဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ကိုပြောလို့ပါတယ်အိန္ဒိယနိုင်ငံကြီးတွေဖြစ်ကြတဲ့တရုတ်တို့အိန္ဒိယတို့ကြည့်ရင်တရုတ်ကအေးအေးနောက်ကရှိနေတယ်ဆိုရယ်ဆိုဆိုရယ်ခဏရတယ်အိန္ဒိယကလည်းမြန်မာစစ်တပ်နဲ့မကင်းပါဘူးဒါကြောင့်ဂျပန်ဒီကလည်းဒီအရေးမှာဂျာဝင်စစ်ဆက်ပေးဖို့အဆင့်တော်ဆုံးနိုင်ငံဖြစ်တယ်ဆိုတဲ့အချက်ပါပဲဒုတိယတစ်ချက်ကတော့အချိန်အခါပါပဲသူတို့ပြောရင်နှစ်ဖက်လုံးကအပြစ်ခတ်ရဲစဲခြင်းနဲ့သဘောကိုပြသလာကြတဲ့အတွက်ဒီအချိန်မှာဂျာဝင်စစ်ဆက်ပေးဖို့အတွက်လည်းအင်မတန်စင်လျော်တဲ့အခွင့်အခါဖြစ်နေပါတယ်ဒီအချက်ကြောင့်ဂျပန်ဝင်လာတာဟာမှန်တယ်လို့ပြောပါနိုင်မယ်ဂျပန်အထူးသံဖြစ်တဲ့မစ္စတာဆာဇာကာဝါကတော့ရခိုင်ဒေသကိုသွားအောင်လေ့လာခဲ့ပြီးဒီမက်ဆန္ဒနယ်ပြည်မှာမြေကောက်ပွဲကျင်းပပြီဖို့ဒေါင်းဆန်စုကြည်ကိုတိုက်တွန်းခဲ့ပါတယ်။အေအေနဲ့တက်မတော်တို့အကြအပြစ်ခတ်ရစဲနိုင်မဲ့အခြေအနေအခင်းကျင်းတွေကိုသူတို့အားပေးသွားမယ်။အပြစ်ခတ်ရစဲကြတာနဲ့တပြိုင်နက်စေဝါတို့ဒါဆာနာဖူးအထောက်ပံ့တွေထောက်ပံ့မယ်စေပီကန်စာတင်ကြောင်းတွေတိဆောက်ပေးမယ်။ဒါတွေဟာငင်းငန်းရေးအစည်းအဝေးတွေပဲဖြစ်တယ်လို့လည်းပဲအေးမစ္စတာဆာဇာကာဝါပြောတဲ့အကြောင်းဂျပန်နိုင်ငံထုတ်နီကီအရှာမှာရေးထားတာဖတ်ရပါတယ်ကိုရင်းခန
်။私の勤めたことは選挙を
ယူကော့ပွဲကျင်းပနိုင်ဖို့ဟာဆိုရင်နှစ်ဦးနှစ်ဖက်အဖွဲ့အစည်းနှစ်ခုလုံးကနေပြီးတော့အပြစ်ခတ်ရက်စဲဖို့လိုအပ်ပါမယ်။အဲဒီလိုမလုပ်ဘူးဆိုရင်တော့ယူကော့ပွဲပြုလုပ်ဖို့မဖြစ်နိုင်တာကြောင့်နှစ်ဦးနှစ်ဖက်သဘောတူဆောင်ရွက်ပေးဖို့ကိုကျွန်တော်အနေနဲ့နှစ်ဖက်စလုံးကိုမြစ်တာရက်ခံခဲ့ပါတယ်။အဲဒါကြောင့်မို့လို့လေဒီအဖွဲ့နှစ်ဖွဲ့စလုံးက statement နှစ်ဆောင်ထုတ်ပြန်ခဲ့ပြီလို့ကျွန်တော်ထင်ပါတယ်။အခုလက်ရှိဆိုရင်မြန်မာတပ်မတော်နဲ့ရခိုင်တပ်မတော်ကြားထဲမှာဆိုရင်လည်းစစ်ဆက်ဆွေးနွေးတဲ့အခါမှာအသေးစိတ်ဆက်လက်ဆွေးနွေးသွားဖို့ရှိမယ်လို့ကျွန်တော်ထင်ပါတယ်
။ Okay ပါ Okay ဆိုတော့ဒီငင်းငိုင်းအတွက်တော့လာလာကောင်းတယ်လို့အခုလက်ရှိမှာတော့ပြောရပါဘောနော်။ဒီအစိုးရဘက်ကလည်းဒုတိယတက်တန်းမှာအမျိုးသားဒီပြန်လဲတင့်မြတ်ရေးအစိုးရဖွဲ့မယ်အစိုးရဖွဲ့မယ်လို့ပြောထားတာဆိုတော့လေ
ဒီ NLD ကအမျိုးသားပြည်နယ်စစ်မြေကြီးအစိုးရဖွဲ့မယ်လို့ပြောထားတာမူအဖြစ်ပြောထားတာပဲရှိပါသေးတယ်။အစိစိတ်ပဲလို့လုပ်မယ်ဆိုတာတိုင်းရင်းသားတွေကစောင့်ဆိုင်းမျှော်လင့်နေရသေးပါ။နောက်ဒါဟာရွေးကောက်ပွဲပြီးကစားမှရွေးကောက်ပွဲနိုင်တဲ့ပါတီတွေကပြောရုပ်ပြောစဉ်နိုင်ငံတကာမှာလည်းပြောရုပ်ပြောစဉ်စီရကိစ္စတရားဖြစ်ပါတယ်။ဒါပေမဲ့လည်းအခုလောလောဆယ်မှာတော့အလေးနဲ့အကောင့်ထဲပေါ်လာနိုင်တယ်လို့မျှော်လင့်ရမယ့်အခြေအနေကောင်းနေတော့ရှိနေပါတယ်။ပထမသဒ္ဒန်အတွင်းမျောလင်းကက်သလော့မအောင်မြင်ခဲ့ဘူးပြောထားတာတွေကိုအကောင့်ထဲမပေါ်နိုင်ခဲ့ဘူးအခုအခါမှာတက်မတော်နဲ့အေအေတို့ကစစ်တိုက်တာကိုရက်ပြီးဆွေးနွေးဖြစ်ရှင်ဖို့ဆန္ဒတွေပြသလာကြတာကိုကြည့်ရင် NLD အစိုးရတွေလည်းဒီအချိန်မှာပြန်လည်သင်းမြေကိုအထုလုဆောင်ဖို့အခွင့်အခါကောင်းဖြစ်ပါတယ်ဒီလိုကမလုပ်ဆောင်နိုင်ဘူးဆိုရင်တော့တက်မတော်ကတစ်ဖက်သက်အမှတ်ယူလို့ဆောင်သွားလိမ့်မလားဆိုတာလဲ NLD ကတွက်လိုက်မယ်လို့ထင်ပါတယ်အခြားတစ်ဖက်မှာလည်းပဲပင်လုံစည်းဝဲကို2020အလွန်မှာဆက်လက်ကျင်းပနိုင်ဖို့အတွက်ပြီးခဲ့တဲ့ဒီညဉ့်ဉန်းရေးဆွေးနွေးပွဲမှာလမ်းကြောင်းထားပြီးလည်းဖြစ်ပါတယ်။ကချင်းပြည်နယ်ပြည်သူ့ပါတီ KSPP ဥက္ကဋ္ဌဒေါက်တာတူရကသူ့ရဲ့သဘောထားကိုအခုလိုပြောပါရစေ။ဒါဖြစ်န
ေတာကတော့ဒါလည်းဆိုရှိတာကျွန်တော်ကအခုညဉ့်ဉန်းရေးကအများကြီးအရေးကြီးတယ်။ညဉ့်ဉန်းရေးအများကြီးဆွေးနွေးဖို့ဆိုရင်ဒါကဆက်လက်ဒီမိုကရေစီဒီနိုင်ငံအနေပေါ်ထွန်းမှာပေါ့။အဲ့ဒါကိုကျွန်တော်ကအခုလိုဒီလမ်းကပေါ်လာရတဲ့စာပေမှာဒီဆယ်ရီဆက်ကြမှုကိနေတာပေါ်ထူလာစစ်တမတော်တော့လက်ရှိတာလက်ဆောင်သားတွေလက်ဆောင်သားမှုလူလားတွေဆိုတော့ကြာလာအဲကျွန်တော်ရဲ့ဒီလိုဖတ်ဖြစ်တ
ယ်ခိုင်မျိုးသားပါတီ EMP ပြောခွင့်ရတော့အင်းနုစင်ကလည်
းအခုမစ္စတာဆက်ဆက်ကောဝါကအခုတည်င်းထုတ်ပြန်ပြီးတဲ့နောက်မှာတော့AUL A ရဲ့သဘောထားထုတ်ပြန်ချက်နိုင်ပိုင်းတွေမှာမြမတက်မတော်ကအဲ့ဒီသဘောထားထုတ်ပြန်ချက်ကိုတုံ့ပြန်တဲ့သဘောတူညီချက်စသဖြင့်ပေါ်ပေါက်လာတဲ့နောက်မှာတော့အမှန်တကယ်တိုက်ပွဲတွေရက်သွားတဲ့အနေအထားတွေကိုကြုံရတယ်ဆိုတော့ခြေကငင်းဆိုင်ဆွေးနွေးပွဲခေါ်ရဲသွားတယ်ဆွေးနွေးကြတယ်အဆင်မပြေဘူးဆိုတာနဲ့စရင်အဲ့ဒီ statement တစ်စောင်းနောက်ကနောက်တစ်စောင်းလိုက်ပြီးတော့ဒီလက်တွေ့ပဂတိမြေပြင်အနေအထားဟာဟိုမြင်းမြင်အားဖြင့်ငင်းချမ်းတဲ့အနေအထားကိုအချိန်တော်အတွင်းမှာဖြစ်ပေါ်တိုးတက်ခဲ့တယ်ဆိုတာတော့အဲကောင်းတဲ့လက္ခဏာဖြစ်ပါ
အခုလာထဲမှာကျင်းပသွားခဲ့တဲ့ငင်းငယ်ရင်ဆွေးနွေးပွဲအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကလည်းအခုလိုပြောခဲ့ပူပါတယ
်ရာဇမကလေးပါဘူးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအမျိုးသားပြည်နယ်ရင်ရဆိုင်ရေးနဲ့ငင်းငယ်ရေးအတွက်ရ
ကျေးဇူးတင်ပါတယ်လမ်းကြီးတစ်လမ်းပစင်ပြီးတစ်ဆင့်ပေါ်ဆောင်နိုင်မဲ့အဆင့်လိုက်အစီအစဉ်တစ်ခုကိုရယူနိုင်တဲ့အနေအထားကိုရရှိခဲ့ပြီဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်လာလာကိုကျွန်တော်ဟောကိန်းထုတ်ရင်းနဲ့2020ဒီ30ချက်ကလေးကိုဒီကုန်းချုပ်လိုက်အောင်လားကဲဟုတ်ကဲ့ဟောကိန်းထုတ်ရမယ်ဆိုရင်တော့ဒီဖွဲ့စည်းပုံပြင်ဆင်ရေးမှာအရေးကြီးဆုံးအချက်နှစ်ချက်စီရဲလို့က
ဒီရေကြီးရဲ့ဝန်ကြီးဌာနတွေကိုခန့်အပ်ထိန်းချုပ်ထားတဲ့ကိစ္စဆိုဒီကိစ္စကနံပါတ်1အချက်ဒုတိယအချက်ကတော့ပြည်နယ်မှာပြည်နယ်တွေမှာဝန်ကြီးချုပ်ခန့်အပ်တာကိုရွေးကောက်ပွဲနိုင်တဲ့ပါတီတွေရဲ့ရွေးချယ်တဲ့လူကိုမခန့်အပ်ဘဲဒီနိုင်ငံတော်သမ္မတကသူလိုချင်တဲ့လူတွေကိုအစွာအနယ်အစွာသဘောကျတဲ့လူကိုခန့်အပ်နေတဲ့ကိစ္စဒီနှစ်ခုဟာသိအရေးကြီးတဲ့ကိစ္စပါ ပုံမှန်လည်းပြောရင်ဒီကိစ္စနှစ်ခုလုံးကိုပြင်ဆင်နိုင်ခြင်းမရှိသေးပါဘူးကျွန်တော်ရဲ့အမြင်ပြောရင်တော့ဆိုတော့ပြည်ထောင်စုပြည်ကွယ်နိုင်ရာအကြောင်းလုံးဝမရှိတော့ဘူးလို့တက်မတော်ကအခိုင်အမာမယုံကြည်သေးသမျှယုံကြည်ရပါပြီလို့သူတို့ကမပြောသေးသမျှစစ်တပ်ဟာနိုင်ငံရေးကနောက်ဆုံးနေမယ်လို့မထင်ပါဘူးအလားတူဆိုပဲပြည်နယ်ဝန်ကြီးချုပ်တိုင်းရင်းသားတွေပါတီကခန့်ရမယ်ရွေးချယ်ခန့်အပ်တာကိုလက်
တိုင်းနာပါတီတွေကရွေးချယ်တဲ့လူကိုဘုန်းကြီးတို့ခန့်အပ်ပေးဖို့အတွက်ဆိုင်းငံ့လည်းဦးမဲ့ထင်ပါတယ်ဆိုတော့ကိုမင်းခိုင်းရဲ့ညီကုန်းချုပ်ပြောရရင်တော့2020ပြည်နှစ်အစောပိုင်းမြန်မာနိုင်ငံရေးအလားအလာဆိုးရွားပြီးလမ်းပိတ်နေလို့ရှိခဲ့ပြီးမဲ့ကုန်ဆုံးရင်းနီကလာရတဲ့အများအလားအလာကောင်းအတွက်လမ်းစာတချို့တွေ့လာရပြီလို့ဆိုရမှာဖြစ်ပါတယ်
โอเคပါအင်္ဂိအခုလိုချိန်ပေးပြီးတော့ဆွေးနွေးပြတာကျေးဇူးတင်ပါတယ်ကျွန်တော်ရှူစားနားဆင်ခဲ့ကြရတဲ့ပရိသတ်တွေဒီသောတာရှင်တွေအားလုံးကိုလည်းကျွန်တော်ကျေးဇူးတင်ပါတယ်
နှစ်သစ်မှာလူရင်ဆန္ဒပြုရကြပါစေငြိမ်းချမ်းပျော်ရွှင်ကြပါစေခင်ဗျာ